မင်္ဂလာညနေခင်းပါတော်တာရှင်များရှင်2018ခုနှစ်ဇန်နဝါရီလ24ရက်ဗုဒ္ဓဟူးနေ့ညနေခင်း VOA စီစဉ်တွေကိုမိတ်ခင်ပြောင်စုမျိုးတော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်ထိလိုင်းတူမီတာ19.25လို့ကနေတိုက်ထုံးဝင်ပေးနေပါတယ်ကျမအီတန်စမဒီညနေခင်းတွေစီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေထဲမှာတော့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ပွဲမှုတွေကိုစုံစမ်းစစ်ဆေးရမှာသမ္မတထရန့်ဆိုရဖွဲ့ကပထမဆုံးဖြစ်ရှင်းနေရုပ်ဂျက်ဆက်ရှင်ကိုမင်းမြန်စစ်ဆေးပါတယ်။ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်ရေးအစီအစဉ်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကဆန့်ကျင်လိုက်တဲ့ပေါ်အမေရိကန်ကကြိုဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုက်နေသူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းပြီးမှတော့တာရှင်နေနားဆင်ကြရမယ့်တဲ့မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစစ်ကြီးရဲ့အိန္ဒိယခီးစဉ်နဲ့ပတ်သက်ပြီးတော့
မနေ့ဖြစ်25ရက်နေ့မှကျင်းပပြုလုပ်မယ်အာဆီယံအိန္ဒိယဆွေးနွေးပွဲဆက်ဆံရေး25နှစ်မြောက်ထိပ်သီးအထူးအစည်းအဝေးကိုသွားတက်တာဖြစ်ပါတယ် Special Summit ဖြစ်ပါတယ
်မြန်မာနိုင်ငံငွေကြေးဝန်ကြီးဌာနအမြဲတမ်းတွဲဝန်ဦးမြင့်သူကခုလိုပြောသွားတာကိုမကြာခင်မှာပြည်စုံနာဆင်ကြားမှာပါဒါ့အပြင်မြောက်ဦးပြည်ပခနဲ့ပတ်သက်ပြီးတော့အရေးယူဆောင်ရွက်နေမှုအခြေအနေကိုလည်းတင်ဆက်ပေးပါမယ်။နောက်ထိုင်းနိုင်ငံကမြန်မာအလုံသမား1600ကျော်အဖမ်းခံရတဲ့သတင်းနဲ့အမေရိကန်နိုင်ငံရဲ့သတင်းစာတွေကိုလည်းဒီညနေမှနားဆင်ကြားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကွာလွန်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးသွားမှာပါရှင်။
2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ပတ်မှုတွေနဲ့သမ္မတဒေါ်နယ်ထရန့်ရဲ့စီးပွားရေးဖွဲ့နဲ့ရုရှားတို့ကြားပတ်သက်ဆက်နွယ်မှုရှိမရှိစုံစမ်းနေတဲ့အထူးစုံစမ်းစစ်ဆေးရေးမှုရောဘတ်မူလာရဲ့အဖွဲ့ကသမ္မတထရန့်ဆိုရဖွဲ့ကပထမဆုံးဖြစ်ရှင်းနေရုပ်ဂျက်ဆက်ရှင်ကိုမင်းမြန်စစ်ဆေးခဲ့ပါတယ်။ရုရှားရေးစုံစမ်းစစ်ဆေးနေစဉ်ရာထူးကထုတ်ပယ်ခံရတဲ့ပြည်တော်စုစုံစမ်းစစ်ဆေးရေးဘျူရို FBI ညွှန်ကြားရေးမှူးဟောင်း James Comey ကိုလည်းတာဝန်ထမ်းဆောင်နေစဉ်သမ္မတထရန့်နဲ့တွေ့ဆုံခဲ့တဲ့ကိစ္စတွေကိုရုံးနဲ့မှတ်တမ်းတွေရေးသားခဲ့တာနဲ့ပတ်သက်လို့ပြီးခဲ့တဲ့နှစ်ထဲမှာပဲမင်းမြန်စစ်ဆေးခဲ့ကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်။ရှင်းနေချက်ကိုနိုင်နဲ့ချီမင်းမြန်မှုတွေအတွင်းမှာတော့ရုရှားဆိုရတာဝန်ရှိသူတွေနဲ့ဆက်သွယ်မှုတွေသမ္မတထရန့်အနေနဲ့တရားရေးလုပ်ငန်းတွေကိုစွပ်ပတ်မှုတွေရှိမရှိစစ်ဆေးခံခဲ့ရတယ်လို့လည်း New York Times တင်စာကရေးသားဖော်ပြခဲ့တာပါ။အင်ဂျီလိုပြောဝင်ရဆာရာဟက်ကဘီဆန်ဒါစ်ကတော့အထူးစုံစမ်းစစ်ဆေးရေးမှုမော်လာရဲ့စုံစမ်းမှုတွေကိုပူးပေါင်းဆောင်ရွက်နေကြောင်းပြောဆိုခဲ့ပေမဲ့သမ္မတထရန့်ကမင်းမြန်စစ်ဆေးခံမှုလက်ခံမခံဆိုတာကိုတော့ဖြေကြားဖို့ငြင်းဆန်ခဲ့ပါတယ်။သမ္မတထရန့်ကတော့ရုရှားရေးစုံစမ်းစစ်ဆေးမှုတွေဟာနိုင်ငံရေးအရအောက်လန်းနီးနဲ့တိုက်ခတ်မှုဖြစ်ပြောဆိုထားတယ်လို့သူ့ရဲ့မဲဆွယ်စည်းရုံးရေးဖွဲ့နဲ့ရုရှားတို့ကြားပတ်သက်ဆွေးနွေးမှုမရှိခဲ့ကြောင်းလည်းငြင်းဆန်ထားတာပါ။စုံစမ်းစစ်ဆေးမှုမူလကရှင်းလင်းရေးဂျက်ဆက်ရှင်ကိုမင်းမြန်စုံစမ်းတဲ့အပေါ်မှာလည်းစိုးရိမ်စရာမရှိတဲ့ကြောင်းသမ္မတကပြောဆိုထားပါတယ်။အထူးစုံစမ်းစစ်ဆေးမှုကသမ္မတရဲ့စည်းရုံးရေးဖွဲ့နဲ့ရုရှားတို့ကြားဆက်နွယ်မှုရှိမရှိပြီးစုံစမ်းစစ်ဆေးနေစဉ်သမ္မတကတရားရေးလုပ်ငန်းတွေကိုစွပ်ပတ်မှုရှိမရှိဆိုတာကိုပါစုံစမ်းစစ်ဆေးနေတယ်လို့လည်းအများကယုံကြည်ထားကြတာဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုတဲကိုလူငယ်ရွှေ့ပြောင်းဝင်ရောက်သူတွေကိုအကာအကွယ်ပေးဖို့နေဆက်လုံခြုံရေးမြင့်တင်ဖို့လွှတ်တော်မှာဆောင်ရွက်မယ်ဆိုတဲ့ဂရိကဝတ်နဲ့အစိုးရလုပ်ငန်းတွေရနာထားတာကိုအဆုံးသတ်လိုက်ပြီးတဲ့နောက်မနစ်အင်္ဂါနေ့မှာတော့လွှဲမှုကြီးချက်ရေးကိစ္စတွေကိုလွှတ်တော်ဘက်ကဆောင်ရွက်လာနိုင်ခြေတွေအပေါ်အထက်လွှတ်တော်အမတ်တွေကြားမျှော်လင့်ချက်တွေမျိုးစုံရှိနေပါတယ်။အကျိအနဲ့ဆေးဆက်ညှိနှိုင်းမှုတွေပြန်လည်စတင်နိုင်ပြီလို့ကန်တက်ကီပြည်နယ်ကိုစားပြု Republican အထက်လွှတ်တော်အမတ်အများစုခေါင်းဆောင် Mitch McConnell ကပြောဆိုပါတယ်။အမေရိကန်ကိုကလေးဘဝမှာတရားမဝင်ရောက်ရှိခဲ့ကြသူတွေရဲ့အကြက်တဲတွေနဲ့တခြားကိစ္စတွေကိုအထက်လွှတ်တော်အနေနဲ့အမေရိကန်အစိုးရအသုံးစရိတ်တက်တန်းထပ်ပြီးတော့ကုန်မဲ့ဖေဖော်ဝါရီလ10ရက်နေ့မှာဥပဒေပြုနိုင်ရေးအတွက်ရည်ရွယ်ထားတယ်လို့အထက်လွှတ်တော်အများစုခေါင်းဆောင် McConnell ကပြောဆိုထားပါတယ်။ဒီအာမခံချက်ကြောင့်ပဲ၃ရက်တာအစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရန်နာထားရတာကိုအဆုံးသတ်ရေးအထက်လွှတ်တော်မဲခွဲမှုမှာဒီမိုကရက်အထက်လွှတ်တော်အမှ30ကျော်ပူးပေါင်းပါဝင်လာအောင်ဆွဲဆောင်နိုင်ခဲ့တာဖြစ်ပါတယ် Dreamers Day လို့ခေါ်တဲ့လူငယ်ရွှေ့ပြောင်းအခြေချသူတွေကိုဌာနေပြန်ပို့မယ်အရေးကနေကာကွယ်ပေးဖို့နဲ့ထောက်ခံမဲ60ရနိုင်တဲ့ဥပဒေချမ်းတစ်ခုကိုပြုစုဖို့အများစု Republican တွေအနေနဲ့16ရက်အချိန်ရတယ်လို့ Democrat အ ਨੇ စုကောင်းဆောင် Chuck Schumer ကပြောဆိုထားပါတယ်ရှင်
။ Afghanistan နိုင်ငံရှေ့ပိုင်း Jalalabad မြို့က Save the Children နိုင်ငံကအကူအညီပေးဖွဲ့ရဲ့ရုံးကိုဒီကနေ့တက်ခတ်ခံရမှုမှာအ ਨੇ စုလူတဦးသေဆုံးပြီး14ယောက်ဒဏ်ရာရသွားပါတယ်။ရုံးဝင်ဝင်ခွင့်မှာအသေးခံပုံခွက်ခဲ့ပြီးတဲ့နောက်လက်နက်ကန်တွေကရုံးထဲကိုဝင်ရောက်စီးနှင်းတက်ခတ်ခဲ့တာဖြစ်ကြောင်းလဲ Nangarhar ဒေသအစိုးရပြောခွင့်ရသူအတူလာက ခုကာနီကပြောဆိုလိုက်ပါတယ်တက္ကသိုလ်နဲ့လွန်ကျွေးတက်ဖွဲ့တွေကြားအပြန်အလှန်ပြစ်ခတ်မှုတွေလည်းနိုင်နေချီဖြစ်ပွားခဲ့တာပါတက္ကမှုဖြစ်ပြီးမကြခင်မှာပဲလွန်ကျွေးတက်ဖွဲ့တွေကရုံးဝင်းကိုပိတ်ဆို့ဝိုင်းရံခဲ့ကြကြောင်းလဲဒေသနာအစိုးရပြောခွင့်ရသူကပြောဆိုခဲ့ပါတယ်စစ်တပ်ချင်းရင်ရုံးဝင်းကိတ်ကို Toyota Corolla ကားတည်းတစ်စင်းချင်းကပ်လာပြီးတိတ်မကြခင်မှာပဲပောက်ကွဲမှုဖြစ်ခဲ့ပြီးလွန်ကျွေးတက်ဖွဲ့ဝင်ဝတ်စုံတွေဝတ်ဆင်ထားသူ3-4ယောက်လောက်ပါလဲရုံးဥဆောင်ဦးတဲကိုဝင်သွားတာတွေ့ရကြောင်းကိုယ်တိုင်တွေ့သူတယောက်ကပြောဆိုခဲ့ပါတယ်ရုံးဝင်းအတွင်းတည်ဆုံးသူအလောင်း2000တက်မင်းကိုတွေ့ရကြောင်းလဲကိုယ်တိုင်တွေ့ခဲ့သူတချို့ကပြောဆိုခဲ့ကြတာပါစစ်တပ်ချင်းရင်ရုံးမှာစတင်လောင်ကျွမ်းခဲ့တဲ့မိဟာကရရှိနေတဲ့နိုင်ငံတကာကူညီပေးရေးအဖွဲ့တစ်ခုဖြစ်တဲ့ Swedish Committee for Afghanistan ကိုပါကူးစက်ခဲ့တာပါ Afghan Taliban ဖွဲ့ကတော့တိုက်ခိုက်မှုနဲ့ပတ်သက်မှုမရှိကြောင်းငြင်းဆန်ထားပါတယ်စစ်တပ်ချင်းရင်ဖွဲ့ကတော့တိုက်ခိုက်ခံရမှုတရင်ကြောင်းအလွန်မဲစိတ်ထိခိုက်ခဲ့ရကြောင်းနဲ့ဝန်ထမ်းတွေလုံခြုံရေးအတွက်အထူးစိုးရိမ်နေကြောင်း Twitter လူမှုကွန်ရက်ကနေဒီကနေ့ပဲပြောဆိုခဲ့တာပါတိုက်ခိုက်မှုဖြစ်ပွားခဲ့တဲ့ဂျလာလာဘတ်မြို့ဟာ IS အစိုးရအုပ်စုရဲ့ပါကစ္စတန်နဲ့အာဖဂန်နိုင်ငံကဖွဲ့ဝဲတစ်ခုဖြစ်တဲ့ ISKP အမဂန်ဖွဲ့ခြေဆက်ရနန်ဂါဒေသရဲ့မြို့တော်လည်းဖြစ်ပါတယ
်ဆီးရီးယားနိုင်ငံတွင်တိုက်ခိုက်မှုတွေအဆုံးသတ်နိုင်ရေးကြိုးပမ်းမှုတွေကိုလမ်းလွှဲအောင်လုပ်တဲ့အနေနဲ့ဆီးရီးယားပြည်ပခန့်မှာဓာတုလက်နဲ့အသုံးပြုတိုက်ခိုက်မှုတွေဆိုပြီးအမေရိကန်ဘက်ကလိန်ညာနေတယ်လို့ဆီးရီးယားနဲ့ရုရှားတို့ကဒီကနေ့ဗုဒ္ဓနေ့မှာဆွတ်ဆွဲလိုက်ပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson နဲ့ပြင်သစ်နိုင်ငံခြားရေးဝန်ကြီး Yun Yap Ladrin တို့ရဲ့လိန်ညာဆွဆွဲချက်တွေလို့ပြောဆိုရှုတ်ချက်ထားတဲ့ဆီးရီးယားနိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူတို့ရဲ့မှတ်ချက်ပေးပြောဆိုချက်ကိုနိုင်ငံပိုင်စာနာသတင်းအေဂျင်စီကဖော်ပြခဲ့တာပါ။ငြိမ်းချမ်းရေးကြိုးပမ်းမှုတွေမှာတုတ်တက်မှုတွေရှိလာတိုင်းဆီးရီးယားမှာဓာတုလက်နက်နဲ့တိုက်ခိုက်ပါတယ်ဆိုတဲ့အတိမပြုတ်နိုင်တဲ့လှုပ်ကြံသတင်းတွေကိုအမေရိကန်ဘက်ကပြောလာတယ်ဆိုပြီးရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးဆာဂေးရေခော့ပ်က Interfax သတင်းအေဂျင်စီကိုပြောဆိုခဲ့ပါတယ်။ဆီးရီးယားသမ္မတဘာရှာလ်အယ်အာဆတ်အစိုးရကိုရုရှားကအကာအကွယ်ပေးထားတယ်လို့ပြောဆိုပြီးဆီးရီးယားနိုင်ငံတွင်ဓာတုလက်နက်အသုံးပြုမှုကိုစန့်ကျင်တဲ့ဖိအားပေးဆောင်ရွက်မှုတစ်ခုကိုအမေရိကန်ပြည်ထောင်စုနဲ့ NATO မဟာမိတ်တွေကစတင်လိုက်ပြီးနောက်တနေ့မှာပဲဆီးရီးယားနဲ့ရုရှားတို့ကအခုလိုတုံ့ပြန်ချက်ထွက်လာတာပါ။ East Ghouta မှာမကြာသေးခင်ကတိုက်ခိုက်မှုတွေမှာဆိုရင်သမ္မတဘာရှာလ်အယ်အာဆတ်ရဲ့ဆီးရီးယားအစိုးရကပြည်သူတွေအပေါ်ဓာတုလက်နက်တွေဆက်ပြီးအသုံးပြုနိုင်ခြင်းအပေါ်အထူးပဲစိုးရိမ်စရာဖြစ်လာတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကမနေ့အင်္ဂါနေ့ပြင်သစ်နိုင်ငံပါရီမြို့တော်မှာပြောဆိုခဲ့တာပါ။ဆီးရီးယားနိုင်ငံမြို့တော်ဒမတ်စကပ်အနီးကသဘုံတို့ထင်းချုပ်ရာ East Ghouta မှာကလိုရင်းထန်ငွေနဲ့တိုက်ခိုက်မှုလို့ယူဆရတဲ့တိုက်ခိုက်မှုအတွင်းတနင်္လာနေ့မှာအနည်းဆုံးလူ20လောက်သေဆုံးခဲ့ရတယ်လို့လည်းဝန်ကြီးတီလာဆန်ကပြောပါတယ်။ဒီတိုက်ခိုက်မှုတွေကိုဘသူတွေကပဲလှုပ်လှုပ်ဆီးရီးယားအရေးမှာရုရှားတို့ပါဝင်ပတ်သက်လာပြီးနောက်ပိုင်းဓာတုလက်နက်နဲ့ပစ်မှတ်ထားတိုက်ခိုက်ခံရတဲ့များပြားလာတဲ့ဆီးရီးယားပြည်သူတွေအတွက်ရုရှားမှာတာဝန်ရှိတယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာဖြစ်ပါတယ
် VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ79 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တံမြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရခိုင်ပြည်နယ်ကနေထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်ပို့ရေးစီစဉ်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကဆိုင်းငံ့လိုက်တဲ့ပေါ်အမေရိကန်ကကြိုဆိုလိုက်ပါတယ
် We certainly think that that's a good idea when the Rohingya are to go home it needs to not only be safe
အစီအစဉ်ကိုဆိုင်ငံ့လိုက်တာစိတ်ကူးကောင်းတစ်ခုဖြစ်တယ်လို့အမေရိကန်အနေနဲ့ယူဆကြောင်းရိုဟင်ဂျာတွေနေရပြန်တဲ့အခါဘေးကင်းလုံခြုံမှုရှိဖို့သာမကကိုယ်သဘောဆန္ဒနဲ့ဂုဏ်သိက္ခာရှိရှိပြန်နိုင်ဖို့လိုအပ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူဟက်သာနော်ရကဝါရှင်တန်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါပြီးခဲ့တဲ့နှစ်ဩဂုတ်လထဲမှာပဲတက်ခတ်မှုတွေကြုံခဲ့ရတယ်လို့နောက်ဆက်တွဲပြစ်ခတ်တွေလည်းရှိနေတဲ့အချိန်မှာလုံခြုံမှုရှိတယ်လို့မခံစားရဘဲဒုက္ခသည်တွေကိုအတင်းကျပ်ပြန်ခိုင်းလို့မဖြစ်နိုင်ကြောင်းလည်းပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့နှစ်အောက်လာနောက်ပိုင်းမှာရခိုင်ပြည်နယ်မြောက်ပိုင်းကလွန်ကျွေးကင်းစကန်30လောက်ကိုစီးနင်းတက်ခတ်ခဲ့တဲ့ ARS စွန့်ရအုပ်စုကိုလွန်ကျွေးတပ်ဖွဲ့တွေလိုက်လံရှင်းလင်းတဲ့စစ်စင်ရေးတွေရဲ့နောက်ဆက်တွဲဖြစ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်6သိန်းခွဲကျော်ရှိကြောင်းလည်းကုလသမဂ္ဂကခန့်မှန်းထားပါတယ်ထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုတော့စစ်စစ်ပြီးတနေ့ကို300နုံးနဲ့မနေ့ကစတင်လက်ခံမှုစီစဉ်ခဲ့ပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကအစင်းသည်မဖြစ်သေးဘူးဆိုပြီးအစီအစဉ်ကိုရွှေ့ဆိုင်းခဲ့တာပါအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကတော့ဒုက္ခသည်တွေ နေရပြန်ပို့ရေးအစီအစဉ်နဲ့ပတ်သက်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမှအာမင်းကြီးရော UNHCR နဲ့အတူမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ဆွေးနွေးကြဖို့လည်းတိုက်တွန်းခဲ့ပါတယ်။ဒုက္ခသည်တွေနေရပြန်ရေးအစီအစဉ်ပေါ်ကုလသမဂ္ဂနဲ့နိုင်ငံတကာတိုင်ဝမ်ကစိုးရိမ်မခင်တဲ့မျိုးထွက်ပေါ်နေချိန်မှာပဲအမေရိကန်ကာဝေးဝန်ကြီးဂျင်မက်တစ်ကလည်းရခိုင်ပြည်နယ်ကရိုဟင်ဂျာတွေရဲ့အခြေအနေဟာနိုင်ငံတကာသတင်းမီဒီယာကြီးတွေမှာဖော်ပြနေတာတွေထက်ပိုပြီးအခြေအနေဆိုးရဲကြောင်းမနေ့တုန်းကပဲအင်ဒိုနီးရှားနိုင်ငံခီးစဉ်တွင်သတင်းတော့တွေကိုပြောဆိုခဲ့ပါတယ်။
အင်ဒိုနီးရှားနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်ကာကွယ်ဝင်ကြီးဂျင်မက်တစ်ကဒီကနေ့ဗုဒ္ဓဟူးနေ့မှာတော့အင်ဒိုနီးရှားအထူးတပ်ဖွဲ့တွေရဲ့အကြမ်းဖက်ဝါဒတံပြန်ချေမှုန်းရေးတရုတ်ပြမှုကိုကြည့်ရှုပါတယ်။အကြမ်းဖက်ဝါဒတံပြန်နှိမ့်နှင်းရေးမှာအင်ဒိုနီးရှားအထူးတပ်ဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်ရေးတိုးမြှင့်ဖို့အမေရိကန်စစ်ဌာနချုပ်ပင်တဂွန်ကစဉ်းစားနေတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာခီးစင်အတွင်းကာကွယ်ဝင်ကြီးမက်တစ်ကမနေ့အင်္ဂါနေ့မှာပြောဆိုထားပါတယ်။အင်ဒိုနီးရှားအထူးတပ်ဖွဲ့က1990ပြည်လွန်နှစ်တည်းအတွင်းနှိပ်စက်တပ်ဖြတ်မှုတွေအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ဆွတ်ဆွဲခံရတဲ့အဖွဲ့ဖြစ်ပါတယ်။ဒီအဖွဲ့ကပြုပြင်ပြောင်းလဲရေးလုပ်ခဲ့ပြီလို့ဝင်ကြီးမက်တစ်ကပြောပါတယ်။တရုတ်ရဲ့နှိမ်မြေချက်ထွင်လာမှုကိုအန်တုတွန်းလှန်လို့တဲ့သဘောထားတွေပြသခဲ့ပြီးစစ်တပ်ကိုခင့်မြောင်လှုပ်လာနေတဲ့အင်ဒိုနီးရှားနိုင်ငံနဲ့စစ်ရေးပူးပေါင်းဆောင်ရွက်ဖို့အခုအမေရိကန်ကာကွယ်ဝင်ကြီးရဲ့ခီးစဉ်ကရည်ရွယ်တာဖြစ်ပါတယ်။ဒါ့အပြင်အင်ဒိုနီးရှားနိုင်ငံအနေနဲ့လည်းဆီးရီးယားနဲ့အီရတ်နိုင်ငံတွင်ကအစ္စလာမ်ရဲ့အစွန်ရောက် IS အကြမ်းဖက်အဖွဲ့နဲ့ပူးပေါင်းတိုက်ခိုက်ခဲ့တဲ့ယာနဲ့ချီတဲ့အင်ဒိုနီးရှားနိုင်ငံသားတွေပြန်လာနိုင်တဲ့အခြေအနေကိုလည်းကင်တွယ်နေရတာပါဒီကနေ့ဗုဒ္ဓဟူးနေ့မှာပဲအမေရိကန်ကာကွယ်ဝင်ကြီးကဗီယက်နမ်ကိုခီးဆက်ပါတယ်ရှင်
လီဗျားနိုင်ငံဘင်ဂါစီမြို့မှာမနေ့တုန်းကအထူးကံကားဝန်းခွဲတက်ခတ်မှုနှစ်ခုကြောင့်လူ33ယောက်ထက်မနည်းသေဆုံးပြီးဒါဇင်နဲ့ချီထိခိုက်ဒဏ်ရာရသွားပါတယ်ပထမကားဝန်းကတော့အဲဆာမနီအရက်ကဗလီတစ်ခုရဲ့အပြင်မှာဖြစ်ပွားခဲ့ပြီးဒုတိယကားဝန်းကတော့အခင်းဖြစ်ရနေရာမှာပဲမိနစ်30လောက်အကြာမှာထပ်မံပောက်ခွဲခဲ့ရမှာရဲတွေနဲ့အရေးပေါ်ကယ်ဆယ်ရေးတွေကိုပြစ်မှတ်ထားပုံလည်းရပါတယ်တက်ခတ်မှုအတွက်ဘသူကမှတော့သူတို့လက်ချက်ဖြစ်တယ်ဆိုပြီးကြေညာတာမျိုးတော့မရှိသေးပါဘူးလီဗျားနိုင်ငံမှာရှိတဲ့ကုလသမဂ္ဂရုံးကတော့အရက်သားတွေပေါ်တက်ခတ်မှုဟာလူသားချင်းစာနာရမယ်ငါကဥရီကိုချုပ်ဖောက်အောင်ရအောင်ပြောဆိုပြီးပြစ်တင်ရှုတ်ချသွားခဲ့တာပါပြီးခဲ့တဲ့နေ့ထက်မှာပဲဘင်ဂါစီမှာလွတ်မြောက်မှုရရှိသွားပြီးဖြစ်ကြောင်းကြေညာခဲ့တဲ့စစ်ကောင်းဆောင်ခလီဖာဟက်တာနဲ့ဆွေးနွေးတွေ့ကြားဘင်ဂါစီမြို့မှာတက်ခတ်မှုတွေဖြစ်နေတာကတော့3နှစ်လောက်ရှိနေပါပြီ
ဖိလစ်ပိုင်နိုင်ငံရဲ့လှုပ်ရှားမှုအများဆုံးမီးတောင်ရှင်ကနေမီးတောင်ပြားတွေနဲ့ချော်ရီပူတွေဆက်ပြီးတော့ပောက်ကွဲထွက်နေတာနဲ့အတူဒေသခံ 5,000 ကျော်ကိုဘေးလွတ်ရာပြောင်းရွှေ့ထားရပါတယ်။မေယွန်းမီးတောင်ကနေကောင်းကင်ဘော်ကိုမီတာ600လောက်အထိချော်ရီပူတွေနဲ့ပြားတွေမှုတ်ထုတ်နေတာလို့ဖိလစ်ပိုင်နိုင်ငံမီးတောင်လေ့လာရေးအင်စတီကျူကပြောဆိုပါတယ်။မနေ့အင်္ဂါနေ့ညပိုင်းကစခဲ့ပြီးဒီကနေ့ဗုဒ္ဓဟူးနေ့အထိကိုပဲမေယွန်းမီးတောင်ကနေပြားတွေမှုတ်ထုတ်နေတာဟာဆိုရင်မီးတောင်ဝါကနေအမြင့်5ကီလိုမီတာလောက်အထိရောက်တယ်လို့လည်းပြောဆိုထားပါတယ်။မေယွန်းမီးတောင်ပောက်ကွဲမှုကအန်ဒီယေကြရောက်တော်မဲ့အဆင့်အဖြစ်ဒုတိယအန်ဒီယေအကြီးဆုံးအဆင့်ဖြစ်တဲ့အဆင့်လေးကိုသတ်မှတ်ထားပါတယ်ရှင
်ကိုအလုံးနဲ့မဲ့တင်ထတ်တူကသတင်းလေးကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့အိန္ဒိယခေတ်စဉ်အကြောင်းတင်ဆက်ပေးကြပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာဒီကနေ့မှာပဲအိန္ဒိယနိုင်ငံဝန်ကြီးချုပ်နရိန်ဒရာမိုဒီရဲ့ဖိတ်ကြားချက်နဲ့အိန္ဒိယနိုင်ငံမှာကျင်းပမဲ့အာဆီယံအိန္ဒိယဆွေးနွေးဘက်ဆက်ဆံရေး25နှစ်မြောက်အစည်းအဝေးနဲ့အိန္ဒိယနိုင်ငံ69နှစ်မြောက်အမျိုးသားနေအထိမ်းအမှတ်ပွဲအခမ်းအနားကိုတက်ရောက်ဖို့ဒီကနေ့နေ့လယ်မှာပဲထွက်ခွာသွားပါတယ်။ပြည်စုံကိုတော့ကိုကောင်းဆိုင်ဟင်းကပြောပြပေးပါမယ်
။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာအိန္ဒိယနိုင်ငံဝန်ကြီးချုပ်နရိန်ဒရာမိုဒီရဲ့ဖိတ်ကြားချက်နဲ့တရားဝင်ခရီးစဉ်အဖြစ်နှစ်ရက်ကြာတွားရောက်တာဖြစ်ကြောင်းမြန်မာနိုင်ငံနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူက VOA ကိုပြောပါရစေ
။ဟုတ်ပါတယ်ကျွန်တော်တို့အိန္ဒိယနိုင်ငံ New Delhi မှာကျွန်တော်တို့မနေ့ဖြစ်25ရက်နေ့မှာကျင်းပပြုလုပ်မယ်အာဆီယံအိန္ဒိယဆွေးနွေးဘက်ဆက်ဆံရေး25နှစ်မြောက်ထိပ်သီးအထူးအစည်းအဝေးကိုတွားတက်တာဖြစ်ပါတယ် Special Summit ဖြစ်ပါတယ်အဲ့တော့အာဆီယံဖွဲ့ဝင်နိုင်ငံတွေကနိုင်ငံတော်အကြီးအကဲတွေတက်ရောက်ကြမှာဖြစ်ပါတယ်အဲ့တော့25ရက်နေ့မှာကျွန်တော်တို့အာဆီယံအထူးထိပ်သီးအစည်းအဝေးကိုတက်ရောက်မှာဖြစ်ပြီး26ရက်နေ့မှာတော့ကျွန်တော်တို့အိန္ဒိယနိုင်ငံရဲ့ကျွန်တော်တို့69ချိန်မြောက် Republic Day ကိုဆက်လက်တက်ရောက်မှာဖြစ်ပါတယ်ဆိုတော့အိန္ဒိယနိုင်ငံဝန်ကြီးချုပ်ကြီးရဲ့ဖိတ်ကြားချက်အရအာဆီယံနိုင်ငံတွေကကျွန်တော်တို့နိုင်ငံတော်အကြီးအကဲအစိုးရအဖွဲ့အကြီးအကဲတွေကဒီ Republic Day မှာ Guest of Honor အနေနဲ့တက်ရောက်မှာဖြစ်ပါတယ်ခင်ဗျာ
နိုင်ငံတော်တိုင်ပင်ခံရဲ့ခီးစဉ်ဟာဆိုရင်နှစ်ရက်ကြာခီးစဉ်ဖြစ်တဲ့အတွက်ရက်ကန့်သက်ချက်အရနှစ်နိုင်ငံကြားဆွေးနွေးမှုတွေတော့မရှိနိုင်ပေမဲ့အင်ရှင်ဝန်ကြီးချုပ်နဲ့တီးခြားတွေ့ဆုံကောင်းတွေ့ဆုံမယ်လို့ဦးမြင့်သူကဆက်ပြောပါရယ်
ဒီတစ်ခေါက်ကတော့ကျွန်တော်တို့နှစ်ရက်တည်းပဲခီးစဉ်ဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ bilateral ဆွေးနွေးမှုတွေတော့စီစဉ်ကောင်းစီစဉ်နိုင်ပါမယ်ဒါပေမဲ့အရက်ကန့်သက်ချက်အချိန်ကန့်သက်ချက်ရတော့ကျွန်တော်တို့ဟို bilateral ဆွေးနွေးမှုတွေအများကြီးတော့မရှိနိုင်ဘူးလို့ကျွန်တော်သုံးသပ်ပါတယ်အဲ့တော့လက်တလောမှာတော့ကျွန်တော်တို့အင်ရှင်ဝင်းကြီးချုပ်ကြီးနဲ့တွေ့ဆုံဖို့ပဲကျွန်တော်တို့အစီအစဉ်ရှိကောင်းရှိနိုင်ပါမယ်ခင်ဗျာ
ဒေါအောင်ဆန်းစုကြည်ကအိန္ဒိယနိုင်ငံဝန်ကြီးချုပ်နာရင်ဒရာမိုဒီရဲ့ဖိတ်ကြားချက်နဲ့နောက်ဆုံးအကြိမ်အဖြစ်2016ခုနှစ်အောက်တိုဘာလ16ရက်နေ့ကနေ19ရက်နေ့အထိအိန္ဒိယနိုင်ငံဂိုအာမြို့မှာကျင်းပတဲ့ဘရင်းစတက်ဒေသတွင်းအစည်းအဝေးဘရင်းစတက်ထိပ်သီးဆွေးနွေးပွဲတွေကိုတက်ရောက်ဖို့အိန္ဒိယနိုင်ငံခီးစဉ်ကိုတွားရောက်ခဲ့တာလည်းဖြစ်ပါတယ်အိန္ဒိယနိုင်ငံဝန်ကြီးချုပ်နာရင်ဒရာမိုဒီဟာမြန်မာနိုင်ငံကို2018ခုနှစ်စက်တင်ဘာလ9ရက်နေ့ကနေ9ရက်နေ့အထိ3ရက်ကြာချစ်ကြည်ရေးခီးစဉ်အဖြစ်လာရောက်ခဲ့ပါသေးတယ်ဒီကနေ့တော်တဲ့ခီးစဉ်မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းသူကြီးနဲ့အတူအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြောင်စုဝန်ကြီးဦးကျော်တင်လဲလိုက်ပါတော့မှာဖြစ်ပါရယ်ခင်ဗျာ
ကိုကောင်းဆိုင်နှိဆက်ပေးထားတာဖြစ်ပါတယ်ခုတစ်ခါမှာတော့ဒီမြောင်ဦးပရိပခအတွက်အေးအေးဆောင်ရွက်မှုအခြေအနေကိုတင်ဆက်ပေးကြပါတယ်မြောင်ဦးပရိခဖြစ်စဉ်မှာရေတပ်ဖွဲ့ရဲ့ပြစ်ခတ်မှုကြောင့်စစ်တွေဆေးရုံမှာဆေးကုသနေသူ၈ယောက်ကိုအများပြည်သူပိုင်းဖျက်ဆီးမှုပုံမှန်67နဲ့အမှုဖွင့်အေးအေးဆောင်ရွက်ထားပါတယ်လက်ရှိမှာတော့စစ်တွေစေးရုံအချုပ်မှာဖမ်းဆီးထားပြီးတော့မိသားစုတွေနဲ့လည်းထမင်းပိုးချိန်လောက်သာတွေ့ခွင့်ရတယ်လို့ကာယကံရှင်တွေကပြောပါတယ်။ဒီကြောင့်ပြည်စုံတော့ VOA မြန်မာပိုင်းသတင်းတောက်ကိုထောင်ခန့်ကသတင်းပေးပို့ထားပါတယ်
။ဇန်နဝါရီ6ရက်ညပိုင်းကမြောင်းမြို့နန်းတော်ရွာကုန်းပေါ်မှာကျင်းပတဲ့ရခိုင်နိုင်ငံတော်ကြာဆုံးချင်းအောင်မေးပွဲအခမ်းအနားကိုအာဏာပိုင်တွေဘက်ကတမ်းမြစ်ရွာကနေစတင်ဖြစ်ပွားခဲ့တဲ့ပြည်ပကမှာစစ်သားပြသူ9ဦးသေဆုံးခဲ့ပြီး12ဦးထက်မနည်းဒဏ်ရာရရှိခဲ့ပါတယ်။တန်ရရှိတဲ့သူတွေကိုစစ်တွေစေးုံမှာစစ်ကူတနေစီမှာပဲဇန်နဝါရီ23ရက်နေ့မှာအာဏာပိုင်တွေကစစ်တွေစေးုံအချုပ်မှာဖမ်းဆီးထားပါတယ်ဖမ်းဆီးထားတဲ့သူတွေကိုမြားပြည်သူပိုင်းဖျက်ဆီးမှုပုံမှန်67နဲ့မြောက်ရဲစကန်မှာအမှုဖွင့်အရေးယူထားပြီးစစ်ဆေးမေးမြန်းမှုအတွက်ချုပ်နှောင်ထားတာဖြစ်တယ်လို့ရခိုင်ပြည်နယ်ရဲတပ်ဖွဲ့မှရဲမှူးကြီးအောင်မြတ်မိုးက VOA ကိုခုလိုပြောပါတယ
်ဒီတိကျခါခဲဖြစ်နေရာမှာရှိခဲ့တယ်ခရိုင်တွေအုပ်ချုပ်ရုံးဆိုတာဒါဟောပြည်သူပိုင်းပေါ့နော်အဲ့တော့ဖျက်ဆီးရတဲ့ကျွန်တော်မှုဖွင့်လာတာဖြစ်ပါတယ်ခင်ဗျအများကြီးရဲစခန်းမှာဖွင့်လာတဲ့အဲ့ဒီဟာနဲ့ပတ်သက်လို့စစ်ဆေးဖို့ရှိဖို့အတွက်ဆေးရုံအချုပ်မှာပဲလောဆယ်ရှိပါတယ်ခင်ဗ
ျဒဏ်ရရှိသူရှိဦးကိုဆေးရုံချုပ်မှာလက်ထိတ်ခတ်ထားပြီးတော့မိသားစုနဲ့ထမင်းပို့ချင်တာတွေ့ခွင့်ရပါတယ်မိသားစုတွေကိုလည်းစကားပြောခွင့်မပေးဘူးလို့လည်းထိမ့်သိမ့်ခံထားတဲ့သူဦးတန်းစော်ရဲ့ဖခင်ဖြစ်သူဦးရေးသိမ့်မောင်ကအခုလိုပြောပါတယ
်ပြောရရင်တော့ဒီကိုကလူနာကဒင်းလေးလူနာကဒင်းမှာထားလေလူနာကဒင်းမှာထားဘူးလို့ရှိရင်အဲ့ဒီလူနာတွေကိုလက်ထိတ်ခတ်ရပါဗျာလက်ထက်ကလို့ရှိရင်အဲ့ဒီလက်ထက်ကတန်ကျုပ်အခြေကြီးပါလေအဲ့ဒီတန်ကျုပ်ကမဟိုဘက်အဆုံးကနေတခါအဲ့ကတဲ့မှာကျိုးနဲ့အဲ့တန်ကျုပ်နဲ့ချီပြီးတော့ဟိုဘက်ကတိုးခတ်ထားတယ်ကွာကတဲ့မှာတိုးခတ်ထားတယ်အဲ့ဒီအဆုံးကအဲ့လိုထားတယ်ကွာသူတို့ကဘာပေါင်းမနဲ့ဖမ်းနေဆိုတာလေဘာမှမပြရသေးဘူးဘာမှလည်းမပြောဘူးဒီတိုင်းပဲခေါ်ပြီးတော့ဒီတိုင်းအတင်းဝင်ပြီးတော့လက်ထက်ကတည်းပြီးလို့ရှိရင်အချုပ်ခန်းတွေကိုအတင်းအတော်မကြီးကြောင်းတယ်အဲ့လိုပဲ
မြောင်းနန်းတော်ရကုန်းဟာရှေးအောင်မွေနေနေရဖြစ်တဲ့အတွက်ရှေးအောင်ဌာနနဲ့ခရိုင်ရဲတပ်ဖွဲ့မှုတို့ကအဲ့နေရာမှာကျင်းမဝင်ကိုတမ်းမြစ်ခဲ့ပြီးကျင်းမရေးကော်မတီကလည်းအခမ်းအနားကိုဖျက်သိမ်းမှုဆုံးဖြတ်ခဲ့ရမှာတော့မကြေနပ်တဲ့မြို့ကန်တွေကခရိုင်ရဲတပ်ဖွဲ့မှုရုံးကိုချီတက်ဆန္ဒပြခဲ့ရမှာဂဲတွေနဲ့လမ်းပစ်ခဲ့တာကြောင့်တနက်နဲ့ပစ်ခဲ့ပြီးလူစုခွဲခဲ့တာဖြစ်ပါတယ်အစိုးရဘက်ကပြည်ပခါကိုရဲတပ်ဖွဲ့ဝင်တွေကရဲလုံငန်းအစဉ်အဆက်နဲ့တမ်းမြစ်ခဲ့ပေမဲ့ပိုဆိုးလာလို့တနက်နဲ့ပစ်ခတ်ရတာဖြစ်ပြီးတော့ပြည်ပခါကြောင့်ရဲတပ်ဖွဲ့ဝင်20ဒဏ်ရာရရှိခဲ့ပြီးခရိုင်ထွေထွေအုပ်ချုပ်ရေးမှုရုံးမှလည်းပျက်စီးမှုတွေရှိခဲ့တယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်ရခိုင်ပြည်နယ်ရတိတောင်မြို့မှာဒီလ15ရက်ကဟောပြောတာနဲ့ပတ်သက်ပြီးအမ်းမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စာရေးဆရာဝင်းဟောင်တို့ကိုနိုင်ငံတော်တစ္ဆာဖောက်ပြက်ပုံကံမှုနိုင်ငံတော်အကြီးညိုပြက်စင်မှုစတဲ့ပုံမှန်တွေနဲ့အမှုဖွင့်ထားပါတယ်ခင်ဗျာ
ကိုထောင်ခဲသတင်းပေးပို့ထားတာဖြစ်ပါတယ် VOA ကနေဗဒူးနေညနေကင်းစီစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခုတခါမှာတော့ထိုင်းနယ်စပ်ကမြန်မာလူသမားတွေအရေးကိုတင်ဆက်ပေးကြပါတယ်ထိုင်းနိုင်ငံတွင်းမှာနိုင်ငံသားအလုပ်သမားတွေလောက်ကန်ရတဲ့အလုပ်29မျိုးထဲမှာမပါဝင်ပဲနဲ့ထိုင်းလူမျိုးတွေသာလှုပ်ခွင့်ရှိတဲ့အလုပ်တွေမှာလှုပ်ကင်နေတဲ့နိုင်ငံသားအလုပ်သမားတွေကိုဖမ်းဆီးနေတဲ့ဒီသတင်းပတ်အတွင်းမှာပဲထိုင်းနိုင်ငံတော်ကနေရာအသီးသီးမှာမြန်မာရွှေ့ပြောင်းအလုပ်သမား1600ကျော်လောက်လဲဖမ်းဆီးခံရရတယ်လို့ထိုင်းသတင်းတွေကဖော်ပြနေပါတယ်။ဒီအကြောင်းပြည်စုံကတော့ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်မင်းအမကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံတွင်းမှာနိုင်ငံသားအလုပ်သမားတွေလှုပ်ကင်နေတဲ့အလုပ်တွေကိုသာမကထိုင်းလူမျိုးတွေသာလှုပ်ခွင့်ရှိတဲ့အလုပ်တွေကိုလုပ်နေတယ်ဆိုပြီးထိုင်းလူမျိုးတွေကတိုင်ကြားလာရှိနေတာကြောင့်ကိုပိုင်ဆိုင်တယ်ပြီးဈေးရောက်နေတဲ့မြန်မာရွှေ့ပြောင်းလူသမားထောင်ကနန်းလောက်ကိုဖမ်းဆီးစစ်ဆေးနေတာတွေကိုနေရာအနှံ့ပြုတ်လုပ်လာတာဖြစ်တယ်ဆိုပြီးမြန်မာရွှေ့ပြောင်းလူသမားရေလှုပ်ဆောင်နေသူတွေကပြောပါရယ် Di dua tanangan nama kubang sain pun bi dia muri loni deh. Nyamalu tama tangganan lagu tansi muri loni dah si deh sobi. Nyamalu tama ni ye tercok muka sari ma. Nyamatan yang ye ubi jambi ti sanya ni deh si ni uang mutang apa barai.
Tangganan jawab bermagu si deh tu terenggah barai kali. Tapi sepanau melulu dia barai. Angke dia tak kalau terlalu mian ni mama ni elu di elu di elu di ha. Tangganan teh macam ni melulu angke ni mana.
Aku soye mesau mahacai pukai patiya sari ni ada mian mian ma. Pansi muri lola le dwe, nyama shi piang lo dama, tong chao ya jo lao pansi sisi dea yong din khen niya le sobi, thang dhiri ni ma po piang ni ra ba. Thang lu miuri ga le, nyama na ngan da shi piang lo dama ri ha, turu lo ya me lo dwe gu lu yu lo ka ni le lo le, dang jara ri shi jang thaya na bai ni ga thok po piyo su la ba le. Di dwe pansi sisi muri gu, thang na ngan na ma sa tin lo la la pite lo le, shi piang lo dama akun yi kun ye ye du diya o gata uang jo ga su ba le.
ทั้งมันทารเรนงานยาเสพติดลงในตัวไม่รู้ว่าไม่รู้กันมองที่หาดีอารมณ์ทราบสิ่งนี้จะทำยังไงแทนสุยาคุณดูเจตมาบาร์เรเป็นเนี่ยกูเป็นสิ่งว่าเรื่องนี้หาดีทราบชาวฟังสิ่งนี้จะบ้างก็มีอะไรเราไม่เอาเลยในลำฟังสิ่งนี้เราจะดูอะไรกันเนี่ยกูเชื่อมาเราจะโน้ตสุยาตลอดมาหาเสมาเรื่องนั้นลูกฟังกันมาเรื่องนี้นะครับแต่ฉันหูสนับสนุนการอยู่ที่จะวิจารณ์มาเรื่องนี้เราดูอย่างนี้แทนสุยาคุณดูเจมาลูกคนมีอะไรลูกดูนายเอาลูกคนมีอะไ 要么就是经济不，咱那个也无不对嘛，谁用老子骂人的不得嘛，各本机关也各本人员的出场，我们辛苦了。
这边最麻烦，没扫描个。这样呢，就马路他妈的呀，就潘西看个呀比，把这呀铺开啥嘞？赶紧的呀，你妈嘞！路他妈的，伢个那老潘西看的呀了吧？他一说呀，他妈他老干了。那人家大学表路他妈的哈，他路没有的，都没路家嘞，他路没有的，都没路家嘞。一段不是说有的，伢潘路安的，一包路对，再叫一路安的，再叫路安的啥嘞？路没有啥，那啥狗没有过道，快就他了吧？第一段，哎，没有啥的嘛，把外路改的嘞，学表路他妈的不潘西的啦，别把那些。
မဘာရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်အထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်ဖီဝေကနေဗိုလ်ဒူးနေညနေခင်းစီစဉ်တွေကိုည9နာရီထိဆက်ပြီးတော့တိုက်ရိုက်ထုတ်လင်းပေးနေပါတယ်ဖီဝေကနေရုပ်မြင်သံကြားစီစဉ်တွေကိုလည်းဒီရေဒီယိုစီစဉ်ပြီးပြီးချင်းည9နာရီမှာ Asia 77ကနေလည်းတိုက်ရိုက်ကြည့်ရှုနိုင်ပါတယ်အခုဆက်ပြီးတော့ American နိုင်ငံရဲ့သတင်းတပုတ်ကိုတင်ဆက်ပေးကြပါတယ်အမေရိကန်နိုင်ငံသားဝန်ကြီးဂျင်မက်တစ်ဟာအရှေ့တောင်အာရှနိုင်ငံတွေနဲ့ပိုးပြီးတော့နီးကပ်တဲ့ဆက်ဆက်ရေးတိုးမြှင့်ဖို့နဲ့အဲ့ဒီဒေသတွေနိုင်ငံတွေအပေါ်တရုတ်ရဲ့ဩဇာအာဏာလွှမ်းမိုးမှုကိုအင်အားချင်းချင်းရှာနှီးဖို့အင်ဒိုနီးရှားနိုင်ငံကိုရောက်ရှိနေပြီးတော့အကြမ်းဖက်မှုတံပြန်တားဆီးရေးအတွက်လည်းအင်ဒိုနီးရှားနဲ့အမေရိကန်စစ်တပ်တို့ပူးပေါင်းဆောင်ရွက်နိုင်ရေးနှီးလန့်ရှာနေပါတယ်။ VOA သတင်းတောက် Elizabeth Chenef ပြပွဲသတင်းလို့တော့ကိုအောင်ကပြောပြပေးပါမယ်ရှင်။
အမေရိကန်နိုင်ငံသားဝန်ကြီးဂျင်မက်ဒစ်ကအင်ဒိုနီးရှားရဲ့ကူပတ်ဆက်အထူးတပ်ဖွဲ့နဲ့လက်တွဲဆောင်ရွက်ဖို့ဆန္ဒရှိကြောင်းအင်ဒိုနီးရှားကာကွယ်ရေးဝန်ကြီးကိုပြောလိုက်ပါတယ်ကူပတ်ဆက်အထူးတပ်ဖွဲ့ဟာညှဉ်းပန်းနှိပ်စက်မှုတွေကျူးလွန်ခဲ့တယ်ဆိုပြီးတော့အတိတ်မှာဆွဆွဲခံခဲ့ရဘူးပေမဲ့အခုအခါမှာတော့ပြုပြင်ပြောင်းလဲမှုတွေလုပ်ခဲ့တာကြောင့်အကြမ်းဖက်ဝါဒတံပြန်နှိမ်နှင်းရေးအတွက်အတူလက်တွဲပြီးတော့ဆောင်ရွက်နိုင်မယ်ဆိုပြီးပြောရတယ်
We know that we can learn a lot from them.
အကြံဖက်သမားတွေပေါ်တံပြန်နှိမ်နှင်းတိုက်ခိုက်နေတဲ့အထူးတပ်ဖွဲ့အပအဝင်အင်ဒိုနီးရှားနိုင်ငံရဲ့အကြံဖက်ဝါဒတံပြန်နှိမ်နှင်းရေးလက်တွဲဆောင်ရွက်ဖို့တောင်းဆိုမှုကြောင့်ပူးပေါင်းဆောင်ရွက်သွားမှာပါ။လွန်ခဲ့တဲ့ဆယ်စုနှစ်တွင်အင်ဒိုနီးရှားအနေနဲ့အပြစ်မဲ့ပြည်သူတွေကိုအကောင်းဆုံးကာကွယ်ပေးနိုင်ခဲ့ပြီးသူတို့စီကအများကြီးတင်ယူရင်းနဲ့ပိုကြီးလေးတဲ့ပြဿနာတွေကိုအတူပူးပေါင်းဖြေရှင်းသွားမှာပါ။
အင်ဒိုနီးရှားအနေနဲ့ခေတ်မီစစ်တပ်ဖြစ်ပြောင်းလဲဖွဲ့စည်းဖို့နဲ့တရုတ်နိုင်ငံရဲ့နယ်မြေပိုင်ဆိုင်မှုတောင်းဆိုချက်တွေကိုဟန်တားဖို့စောင့်ရွက်နေတဲ့အချိန်မှာပဲကာကွယ်ရေးဝန်ကြီးမက်ဒစ်အင်ဒိုနီးရှားကိုရောက်ရှိသွားတာပါ
We can help in maintaining the maritime domain.
Indonesia နိုင်ငံဟာ Indo-Pacific ဒေသကြီးချောင်းမှာအချက်ချာကျပြီးရေးပါတဲ့နေရာမှာရှိနေတာကြောင့်တောင်တရုတ်ပင်လယ်တွင်ရေပြင်နယ်နိမိတ်ပိုင်ဆိုင်မှုကိုထိန်းသိမ်းကာကွယ်ဖို့အမေရိကန်အနေနဲ့ကူညီသွားနိုင်ပါတယ်။မြောက်နတ်ထူးနားပင်လယ်ကိုထိန်းသိမ်းစောင့်ကြည့်သွားဖို့ပါ
။ဒီခီးစဉ်အတွင်းအင်္ဂါနေ့မှာပဲကာကွယ်ရေးဝန်ကြီး Mattis က IS အကြမ်းဖက်အုပ်စုကိုနှိမ်နှင်းတိုက်ခိုက်နေတဲ့စီးရီးယားနိုင်ငံကအမေရိကန်ရဲ့မဟာမိတ်ခတ်တပ်ဖွဲ့ YPG ကိုတူရကီကတိုက်ခိုက်နေတာဟာအဓိကအဟန့်အတားဖြစ်လာနိုင်တယ်လို့သတင်းတော်တွေကပြောခဲ့ပါတယ်။တနင်္လာနေ့တုန်းကလည်းအင်မီရောပြောခွင့်ရဆေရာဟက်ကဘီဆန်ဒါစ်ကအခြေအနေတွေရှုပ်ထွေးအောင်ဆက်မလုပ်ဖို့တိုက်တွန်းခဲ့ပါသေးတယ
်။ Increased violence in Afrin disrupts what a relatively stable area.
တိုက်ခိုက်မှုတွေအချိန်မြင့်လာတာဟာစီးရီးယားကတည်ငြိမ်နေတဲ့ဒေသအတွက်အနောက်ရှက်ဖြစ်စေပါတယ်။ISIS တွေရဲ့ကာလကြာရှည်ခုခံတိုက်ခိုက်မှုကိုနှိမ်နင်းနေတဲ့နိုင်ငံတကာရဲ့ကြိုးပမ်းချက်တွေကိုအဟန့်တားဖြစ်စေတယ်လို့ ISIS နဲ့ Al-Qaeda တွေအတွက်အထောက်အကူဖြစ်စေတဲ့အမာခံနယ်မြေဖြစ်သွားနိုင်ပြီးတော့ပြည်ပခါတွေကြောင့်လူတွေဘေးဒုက္ခပိုးပြီးတော့ရင်ဆိုင်ရလာနိုင်တဲ့အနေရလည်းရှိနေတာပါ
။ Syria မြောက်ပိုင်းကတူရကီရဲ့စီးရီးလှုပ်ရှားမှုတွေကြောင့် American အနေနဲ့လည်းအခက်တွေ့စေပါရယ်အကြမ်းဖက်ဝါဒတမင်နှိမ်နင်းဆောင်ရွက်ရမှာခါတက်ဖွဲ့အပြင်တူရကီနဲ့လည်းပူးပေါင်းဆောင်ရွက်မှုတွေရှိနေတာကြောင့်မှာGeorgetown တက္ကသိုလ်ကနိုင်ငံရေးအကဲခက် Wael El Zayek က
Certainly it's another hurdle in the bilateral relationship between
NATO ရဲ့အဓိကမဟာမိတ်နှစ်ဖွဲ့လုံးနဲ့ဆက်ဆံရေးမှာအခက်အခဲရှိလာစေတာကတော့အမှန်ပါပဲ။ဒါပေမဲ့လည်းတူရကီကသူ့အမျိုးသားလုံခြုံရေးအတွက်အန္တရာယ်ရှိလာတယ်လို့ယူဆရတဲ့ဒီအဖွဲ့နဲ့လက်တွဲလှုပ်ဆောင်ဖို့အရင်အစိုးရအဖွဲ့ရဲ့အဆုံးဖြတ်ချက်အတိုင်းအခုအစိုးရအဖွဲ့ကလည်းဆက်လက်ဆောင်ရွက်နေတာဆိုတော့ဒီလိုဖြစ်လာမယ်ဆိုတာကိုအရင်ကတည်းကခံမှန်းနိုင်ပါတယ်။
အခုသတင်းပတ်အတွင်းပြည်သက်နိုင်ငံကိုရောက်ရှိခဲ့တဲ့အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကလည်းစီးရီးယားမြောက်ပိုင်းကတူရကီတပ်ဖွဲ့တွေရဲ့စစ်ဆင်ရေးတွေနဲ့ပတ်သက်ပြီးစိုးရိမ်ကြောင်းပြောဆိုခဲ့ပါရယ်ခင်ဗျာ
။ Go on တင်ဆက်ထားတာဖြစ်ပါတယ်။သတင်းရှင်များရှင်မကြခင်မှာတင်ဆက်ပေးမယ့် View American သားညဘက်9:20နာရီအထိမြန်မာဘာသာစီစဉ်ဒီမှာတော့မြန်မာလူထုနဲ့ကျန်းမာရေးစီစဉ်ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်အပြင်အပတ်စဉ်အားကစားကဏ္ဍစာရွေးကိုလည်းနှာစင်ကြဖို့ရှိပါရယ်ရှင်။ခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချစ်ချုပ်ကိုကိုအောင်ဦးကကြီးညာပေးပါမယ်ရှင
်။လီဗျားနိုင်ငံဘင်ဂါဇီမြို့မှာမနေ့ကအသေခံကားဘုံးခွဲတက်ခတ်မှုနှစ်ခုကြောင့်လူ33ဦးထပ်မံတေဆုံးပြီးဒါဇင်နဲ့ချီထိခိုက်ဒဏ်ရာရသွားပါတယ်။ပထမကားဘုံးကတော့အဲဆလာမန်နီအရက်ကဗလီတစ်ခုအပြင်မှာဖြစ်ပွားပြီးဒုတိယကားဘုံးကလည်းအခင်းဖြစ်ရာနေရာမှာမိနစ်30လောက်အကြာမှာထပ်မံပေါက်ကွဲခဲ့တာပါ။အာဖဂန်နစ္စတန်နိုင်ငံရှိပိုင်းဂျလာလာဘတ်မြို့က Save the Children နိုင်ငံတကာအကူအညီပေးအဖွဲ့ရဲ့ရုံးကိုဒီကနေ့တိုက်ခိုက်ခံရမှုအတွင်းအနည်းဆုံးလူတဦးသေဆုံးပြီး14ယောက်ဒဏ်ရာရသွားပါတယ်။ရုံးဝင်အဝင်ကိတ်မှာအသေးခံဘုံခွဲခဲ့ပြီးတဲ့နောက်လက်နက်ကန်တွေကရုံးထဲကိုဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့တာဖြစ်ကြောင်းလည်းနိုင်ငံတော်ဒေသအစိုးရပြောခွင့်ရသူကပြောဆိုခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမှာမီးတောင်ရှင်တစ်ခုကနေပြာပူတွေချော်ရီပူတွေဆက်လက်ပောက်ကွဲထွက်ပေါ်နေတဲ့အတွက်ဒေသခံ5000ကျော်ကိုဘေးလွာပြောင်းရွှေ့ပေးလိုက်ရပါတယ်။မေယုံမီးတောင်ကနေကောင်းကင်ဘုံကိုမီတာ6လောက်အထိချော်ရီပူတွေနဲ့ပြာတွေမှုတ်ထုတ်နေတယ်လို့လည်းတာဝန်ရှိသူတွေကပြောဆိုထားကြတာပါ။ရခိုင်ပြည်နယ်ကနေထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်ပို့ရေးအစီအစဉ်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကဆိုင်းငံ့လိုက်တဲ့ပေါ်အမေရိကန်ကကြိုဆိုလိုက်ပါတယ်။အစီအစဉ်ကိုဆိုင်းငံ့လိုက်တာဟာစိတ်ကူးကောင်းတစ်ခုဖြစ်တယ်လို့အမေရိကန်အနေနဲ့ယူဆကြောင်းရိုင်ဂျာတွေနေရပြန်တဲ့အခါဘေးကင်းလုံခြုံမှုရှိဖို့သာမကကိုယ်သဘောဆန္ဒနဲ့ကုန်သက်ကရှိရှိပြန်နိုင်မှုလိုအပ်ကြောင်းအမေရိကန်နိုင်ငံဝန်ကြီးဌာနပြောခွင့်ရသူဟက်တာနော်ရကဝါရှင်တန်ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်တာပါ။ဒီကနေ့ဩဂုတ်လထဲမှာပဲတက်ခတ်မှုတွေကြုံခဲ့ရသလိုနောက်ဆက်တွဲပြစ်ပတ်တွေလည်းရှိနေတဲ့ခြေနေမှာလုံခြုံမှုရှိတယ်လို့မခံစားရပဲဒုက္ခသည်တွေကိုအတင်းအကျပ်ပြန်ခိုင်းလို့မဖြစ်နိုင်ကြောင်းလည်းပြောဆိုခဲ့ပါတယ်။ဒုက္ခသည်တွေနေရပြန်ပို့ရေးအစီအစဉ်နဲ့ပတ်သက်လို့ဒုက္ခသည်များဆိုင်ရာကုသမဂ္ဂမဟာမင်းကြီးရုံးနဲ့အတူနှစ်နိုင်ငံဆွေးနွေးကြဖို့လည်းတိုက်တွန်းသွားခဲ့ပါတယ်။
သတင်းကြေကျော်ကိုကိုအောင်လုံးကကြီးညာပေးခဲ့တာပါ။ဒီနေ့နေတဲ့စီစဉ်ထုတ်လွှင့်မှုကတော့ကိုညာဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့အယ်ဖရီဒိုဖြစ်ပါတယ်။ကျွန်မအီသန်စမရှင်View American သံညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00နာရီအထိလိုင်းဒိုမီတာ32 40 48တို့ကနေတိုက်ရိုက်ဖမ်းယူနိုင်ပါတယ်။ VOA ရုပ်မြင်သံကြားစီစဉ်ကိုလည်းည9:00မှာတိုက်ရိုက်ကြည့်ရှုနိုင်ပါတယ်။နားဆင်သူတို့ရရှင်ပေါင်းကိုထူးဝဲကျေးဇူးတင်ရှိပါတယ်။ကျန်းမာရှင်လန်းကြပါစေရှင်။
This program has come to you from the Voice of America, Washington. From Washington.